လေးစားရတဲ့သောတာပန်များရှင
်လောင်ကျွမ်းနေတဲ့သစ်သားတို့ကတောတစ်ခုလုံးကိုမီးရှို့နိုင်တယ်တဲ့ဟုတ်ကဲ့ပါကျမတို့မြမပြည်ပြည်သူလူထုရဲ့နေ့စဉ်စားဝတ်နေရေးအသက်ရှင်ရပ်တည်မှုဘဝလုံခြုံမှုတွေကခေတ်စနစ်ကိုမှီးပြီးရပ်တည်နေရပါတယ်ပြည်တွင်းစစ်မီးကုံစဲနှုံးမီးအခွန်အခမီးတွေကကျမတို့ပြည်သူလူထုကိုနေ့စဉ်နဲ့အမျှလောင်ကျွမ်းနေပါတယ်တဘာဝပစ္စည်းအလျံပဲပေါ်ကျွယ်ဝတဲ့မြမပြည်မှာစစ်အာဏာရှင်ကြောင့်ပြည်သူလူထုအများစုစင်းရဲတွင်နဲ့ပြီးလူမဆန်အောင်စင်းရဲနေကြပါတယ်။မကြခင်ကဆိုးရဝေနှန်းတွေကိုလစာတိုးမြင့်ပေးလိုက်တဲ့အချိန်မှာပုဂ္ဂလိကအထယ်ချုပ်စက်ယုံကအလုတ်သမားတွေတာမန်လက်လုတ်လက်စားပြည်သူတွေကိုပုံစင်းနှုံးမီးကလောင်ကျွမ်းမာတော့တယ်။တရိပ်ရိပ်မဟုတ်ဘဲတဟုန်လို့မြင့်တက်သွားတဲ့ပုံစင်းနှုံးကိုဘလို့မှအမိမလိုက်နိုင်တဲ့အထယ်ချုပ်စက်ယုံကအလုတ်သမားတွေစက်ယုံရှေ့မှာထမင်းကြိုက်စွဲချင်းလေးတွေရှေ့ချပြီးငိမ့်ချန်းစွာဆန္ဒပြနေကြပါတယ်။တောင်းဆိုချက်တွေကလုံအားကတိုးမြင့်ဖို့အချိန်ဘိုးအလုတ်ချိန်အတွက်ငွေချေးတိုးမြင့်ပေးဖို့အစိုးရရုံးပိတ်ရက်မှာအများနည်းတူပိတ်ရက်ထားဖို့အလုတ်ရှင်စီမှာအလုတ်သမားအခွင့်အရေးတွေတောင်းဆိုကြပါတယ်။ကျမတို့မြန်မာနိုင်ငံမှာခေတ်မီဖွံ့ဖြိုးတိုးတက်သောနိုင်ငံတော်တည်ကြည်စီတို့လို့ဘလောက်ပဲကြွေးကြော်နေသည်မြန်မာနိုင်ငံရဲ့စီးပွားရေးစနစ်ကပြည်သူလူထုအများစုမိမိလက်မိမိခြေကိုယ်သာအားပြုနေရတဲ့တဘာဝစီးပွားရေးပဲဖြစ်နေပါသေးတယ်။လှန်တာယာရွှေပြည်သားအင်းစိန်မြောက်ဥကလာပကိုးအစရှိတဲ့ပုဂ္ဂလိကအထယ်ချုပ်အလုတ်သမားတွေရဲ့နေ့စဉ်ဖြတ်တန်းနေရတဲ့ဘဝကိုနိုင်ငံရေးအချင်းကျမိသားစုဝင်ဖြစ်ခဲ့တဲ့မတ်လွန်လွင်မိုးကအခုလိုပြောပြပါတယ်မတ်လွန်လွင်မိုးကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မင်္ဂလာတုံမြို့နယ်အမျိုးသမီးတာဝန်ခံဒေါ်မြင့်မာလာရဲ့သမီးဖြစ်ပါတယ်1996ခုမှာလူငယ်ဖွဲ့စည်းရေးအတွက်အင်အားဖြည့်တော့မင်္ဂလာတုံမြို့နယ်မှာတာဝန်ခံဖွဲ့စည်းခဲ့တဲ့ဒေါ်မြင့်မာလာနဲ့အတူသမီးမမြင့်မြင့်သိန်းမဆုစုစံတို့တားအမိ3ယောက်လုံးတနေ့နဲ့တစ်ချိန်နဲ့အဖမ်းခံလိုက်ရပါတယ်တနေ့သာတနေ့အလှီမီအောင်ရှာစားနေရတဲ့မိသားစုတွေအတော့ကိုဒုက္ခရောက်ခဲ့ရပါတယ်မိခင်နဲ့အတူအမနဲ့ညီမအဖမ်းခံရတော့မတ်လွန်လွင်မိုးလှိုင်းသားရဆက်မှုစုံမှာဆက်ချုပ်ပြီးအင်းစရိတ်ရှာခဲ့ရပါတယ်အထယ်ချုပ်လုပ်ငန်းကမနေ့၈နာရီကနေညနေ၄နာရီကိုအလုတ်ချိန်အဖြစ်သတ်မှတ်ထားပါတယ်ညနေ၄နာရီနောက်ပိုင်းဆိုတနာရီ၁၀ရသူက20ရပါတယ်ဆက်ချုပ်တဲ့သူကတနေ့ကုန်ဆက်ချုပ်ရပါတယ်အင်းကြီးရှေ့ချမ်းနောက်ချမ်းနံပါတ်တိုက်ပြီးခဲဆွဲမီးပူတိုက်အမွှေးညှက်ရတာကဟက်ပါတူးချင်းရဲ့အလုတ်ပါအထယ်ချုပ်တဲ့သူနဲ့ဟက်ပါကြောင့်အထယ်ဖြစ်ရတာပါထမင်းစားနာချိန်မိနစ်30ပြီးပါတယ်အထဲအော်ရာအရေးကြီးရင်15မိနစ်ပဲထမင်းစားချိန်ရပါတယ်အလုတ်သမားတစ်ယောက်ကစက်ယုံကို9နာရီရောက်ရပါတယ်ဖယ်ရီမမီလို့လိုင်းကားစီးရင်နောက်ကျတတ်ပါတယ်ဒီလိုဆိုရင်တော့လုံခြုံရေးကအလုတ်သမားတွေကိုစက်ယုံနဲ့ပေးမဝင်တော့ပါဘူးအလုတ်ချိန်မနေ့7နာရီတတ်မှတ်ပြီးမဲ့9နာရီဝဲမှာအလုတ်ဝင်ရပါတယ်ကိုယ့်ရဲ့တနေ့တာလောက်ခတဲ့တလလုံးရက်မပြတ်ကြီးဘောနဲ့ကိုအဆုံးရှုံးမခံနိုင်ကြတာအလုတ်သမားတိုင်းပါနေမကောင်းလို့လကုံကနီးကြမှတရက်လေးအလုတ်ပြည့်ရင်တော့ဘောနဲ့မပေးတော့ပါဘူးကုံစည်းနှုံးတက်လာတယ်လုတ်အားကတိုးမပေးပါဘူးလစာကိုသတ်မှတ်ရက်တဲ့နောက်ကျမှပေးပါတယ်လေးငါးရက်နောက်ကျမှလစာပေးတော့စင်းရဲသားအလုတ်သမားတွေအတွက်အခက်ခဲဖြစ်ရပါတယ်အိမ်မှာနေထိုင်မကောင်းသူရှိတဲ့အခါအိမ်ရဲ့လိုအပ်ချက်တွေရှိတဲ့အခါမတ်တပ်စားတော့မလောက်တော့ငွေတိုးနဲ့ချေးသုံးရပါတယ်။လကထုတ်တဲ့အခါအတိုးအရင်ငွေရှင်ကိုပြန်ဆက်နောက်နေ့ငွေဘလောက်ထပ်ယူမယ်နော်ဆိုပြီးငွေရှင်ကိုမှားရပြန်ပါရော။အလုတ်သမားအများစုရဲ့ထမင်းညိုက်ထဲမှာဘဲဥပြုတ်ဘဲဥကြော်ပဲများပါတယ်။ထမင်းတော့အပူမပါပါဘူး။ထမင်းညံကဲပဲပါလာပါတယ်။အချို့ဆိုမယုတ်သီးကိုစီနဲ့စမ်းလာကြပါတယ်။နေကလာသူရောမြို့မှာနေသူပါအလုတ်ပင်ပန်းပြီးအစာအာဟာရချို့တဲ့လို့ကျမ်းမာရေးထိခိုက်ကုန်ပါတယ်။နွေရာသီဆိုမူးပြီးလဲကြတာရှိပါတယ်။ဆက်ယုံထဲမှာမူးလဲလို့သတိကြံရရင်ချက်ချင်းအလုတ်ခိုင်းတတ်ပါတယ်။သတိလစ်ရင်တော့စေးကန်းပို့ပေးပါတယ်။နောက်နေ့သတိလစ်တဲ့သူအလုတ်မစင်းနိုင်ရင်တစ်လလုံးမှာရက်ပြက်မရှိတဲ့ဘောနဲ့ပြုတ်ပါတယ်။အလုတ်ရှင်နဲ့အလုတ်သမားကြားမှာဒီလိုအခက်ခဲတွေခွင့်လွှတ်ပေးနိုင်ရမှာပါ။ဒါပေမဲ့ခွင့်လွှတ်မပေးခဲ့ပါဘူးဆက်ယုံတိုင်းမှာဆရာဝန်မရှိပါဘူးစ ကျွန်တော်တို့ရဲ့စည်ရေးမှာပဲရှိပါတယ်အဲ့ဒီစည်ရေးမှာကအလုတ်သမားတွေထိခိုက်ရှာနာဖြစ်ခဲ့ရင်ပလန်စတာပေးပါတယ်အဖျားအနာထူတဲ့အချင်းဆိုးကိုရွယ်ပုံဗမာစီပေးပါတယ်အလုတ်သမားတွေအရန်ကိုလစ်လာပါတယ်နေကအလုတ်လာလုတ်တဲ့သူတွေဖျားနေလဲအိုဘာတိုင်းစင်းကြပါတယ်အစိုးရအလုတ်ယုံကအလုတ်သမားတွေကြတော့လူမှုဖူလုံရေးစည်းကမ်းတွေရှိပေမဲ့စေကူတာခွင့်ရခြင်းရင်လူမှုဖူလုံရေးစည်းကမ်းဆရာ ခံစားချက်တူတာကစက်ယုံအဝရောက်တာနဲ့ခြေတွေလက်တွေလေးလံလာပါတယ်စက်ယုံနဲ့မဝင်ချင်းကြပါဘူးဘယ်တော့မှဒီဘဝကလွတ်မြောက်မလဲလို့ခံစားကြရပါတယ်စက်ချုပ်အလုတ်သမားတွေအချုပ်ဆက်မော်တာပေါ်မှာထိုင်နေတာနဲ့မတူပဲအလုတ်သမားတွေခန္ဓာကိုယ်တွေကအသွေးအသားတွေကိုဝါးမျိုးစားတောက်နေတဲ့စက်ကြီးတစ်လုံးကိုနင်းနေရတာနဲ့တူပါတယ်တဲ့ဒီလိုအဖြစ်ပြက်မျိုးတွေနဲ့ရင်ဆိုင်ခဲ့ရတဲ့မက်လွန်လွင်မိုးကလည်းမနဲ့9နာရီထအလုတ်သွားည10နာရီပြန်ရောက်တဲ့စက်ရုပ်တရုပ်လိုသူခံစားရပါတယ်ကိုကာယပင်ပန်းမှုကိုသူကြက်ညက်ခံနိုင်ပေမဲ့စစ်ထောက်လှမ်းကြီးကဖမ်းဆီးသွားတဲ့သူ့အမမတ်မြင့်မြင့်သိန်းရဲ့ကလေးလေးနို့စာလို့ငိုတဲ့အတန်ကိုတော့သူစိတ်ထိခိုက်ရဆုံးပါပဲတဲ့